ဖိလစ်ပိုင်နိုင်ငံကအင်ဂျင်နီယာလက်ခံကျင်းပနေတဲ့အကြိမ်30မြောက်ရှီတောင်ရှာအကစားတိုင်ပွဲ Sea Games ဖွင့်ပွဲခန္ဓာကိုလိုဘာလ30ရက်စနေနေ့ပိုင်းကမနီလာမြို့ပေါ်မှာရှိတဲ့ဖိလစ်ပိန်းအရီနာမိုးလုံလေလိုအကစားရုံကြီးထဲမှာကျင်းပပါတယ်။ဒီနေ့တစ်ချိန်ကျင်းပတဲ့ဒီအကစားတိုင်ပွဲကိုဖိလစ်ပိုင်နိုင်ငံကြီးနဲ့6ခုမှခွဲကျင်းပနေပြီးတော့ Sea Games တမိုင်းမှာအကြီးမားဆုံးပြိုင်ပွဲဖြစ်တယ်လို့ AP သတင်းမှာရေးထားပါတယ်။ဒီနေ့ပြိုင်ပွဲမှာ eSports skateboarding နဲ့ Crash နဘန်းတအကစားနည်းအသစ်တွေအပါအဝင်အာဂဒာနီပေါင်း56မျိုးမှာအာဂဒာသမားပေါင်း9500ပတ်ဝန်းကျင်ဝင်ရောက်ရှင်းပြနေပါတယ်။အချိန်လုံးစဉ်ရောက် Sea Games တိုင်ပွဲတရားဝင်ဖွင့်လေကြောင်းသမရလူလူကိုဒူတာဒီကအခမ်းအနားတွင်ကျင်းပပါတယ်။ဖိလစ်ပိုင်နိုင်ငံက Sea Games တိုင်ပွဲကိုအင်ရှင်ပြလက်ခံကျင်းပတာဒီချိန်နဲ့ဆိုရင်၄ချိန်ရှိပြီဖြစ်ပြီးဒီမတိုင်ခင်နောက်ဆုံးလက်ခံကျင်းပခဲ့တာက2005ခုနှစ်ကပါ။တိုင်ပွဲကိုဒီဇင်ဘာလ17ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။မြန်မာ U22 ဘောလုံးတင်ကတော့အုပ်စုနောက်ဆုံးပွဲအဖြစ်ဒီဇင်ဘာလ2ရက်တနင်္လာနေ့မှာကမ္ဘောဒီးယားတင်းနဲ့ရှင်နိုင်ကစားရပါမယ်။မြန်မာတင်းဟာဒီပွဲကိုအနိုင်ရရင်အုပ်စုပထမနဲ့နောက်တစ်ဆင့်တက်မှာဖြစ်ပြီးတရီကျရင်တော့မှအုပ်စုဒုတိယနဲ့ဒေတာပေါက်တက်မှာပါ။ရှုံးတော့မယ်ဆိုရင်တော့ဖိလစ်ပိုင်နဲ့မလေးရှားအသင်းတွေရဲ့နောက်ဆုံးရလဒ်တွေပေါ်မူတည်တော့မှာဖြစ်ပါတယ်။